တတရှင်များမင်္ဂလာပါဥပုသ္စာဖြေသင်ခန်းစာခုနှစ်ဖြစ်ပါတယ်နိုဝင်ဘာလ10ရက်ကနေ16ရက်အထိလေ့လာသွားမယ့်ဥပုသ္စာဖြေသင်ခန်းစာရဲ့ခေါင်းစဉ်ကြီးကတော့ပရိပက္ခများဖြစ်လာသောအခါဖြစ်ပါတယ်ဖတ်ရမယ့်ကျင့်ချက်တွေကတော့တမန်တော်ဝုဒ္ဓခန်းကြီး6ငွေ1ကနေ6တမန်တော်ဝုဒ္ဓခန်းကြီး10ငွေ1ကနေ23ရှမသက်ခရစ်ဝင်ခန်းကြီး5ငွေ19ကနေ20တမန်တော်ဝုဒ္ဓခန်းကြီး17ငွေ3ကနေ24တမန်တော်ဝုဒ္ဓခန်းကြီး15ငွေ1ကနေ22အာမုတ်အနာဂတိကျမ်းခန်းကြီး9ငွေ17စနစ်တို့ဖြစ်ပါတယ်အဓိကကျင့်ချက်ကိုတော့ဂလာတိဩရစာခန်းကြီး3ငွေ29ကနေ28မှာတွေ့နိုင်ပါတယ်ခရစ်တော်၌ဗတ္တိဇံကိုခံတော်သူရှိသည်များတို့သည်ခရစ်တော်ကိုယူတင်ဝတ်ဆောင်တော်သူဖြစ်ကြ၏ယေရှုခရစ်၌ယူဒလူမရှိဟေလတလူမရှိဂျုံမရှိလူလူမရှိယောက်ျားမရှိမိန်းမမရှိထိုသခင်၌သင်တို့အပေါင်းသည်တလုံးတဝတည်းဖြစ်ကြ၏ဆိုပြီးတော့ဖော်ပြထားပါတယ်အသင်းတော်ရဲ့စီလုံးမှုကိုထိမ့်သိမ်းမှုအခက်ခဲဆုံးသောအချိန်ကတော့အသင်းတော်အတွင်းမှာသဘောထားအမြင်တွေလှုပ်ဆောင်လိုချက်တွေကွဲပြားခြားနားနေတဲ့အချိန်ပဲဖြစ်ပါတယ်။နောက်ဆုံးပြုပြက်ခြင်းရလက်ကိုဖြစ်ပေါ်စေပါတယ်။ယနေ့ခရစ်ယာန်အတိုက်အဝန်းတွေရဲ့ထင်မြင်ယူဆချက်ဟာဓမ္မသစ်အချိန်ခါကထင်မြင်ယူဆချက်နဲ့ကွာဟမှုမရှိပါဘူး။ဘယ်ဟာကအရေးကြီးပါတယ်ဆိုတဲ့အချက်တွေဝင်လာသည့်တိုင်အောင်လူဟာလူပဲဖြစ်ပါတယ်။ကနဦးခရစ်ယာန်တွေဟာပုဂ္ဂိုလ်ရေးရဗက်လိုက်မှုသူတစ်ပါးအကျိုးကိုဖျက်ဆီးခြင်းကိစ္စတွေကိုရင်ဆိုင်ခဲ့ကြရပါတယ်။ဓမ္မဟောင်းရေးသားချက်တွေကိုအဓိပ္ပာယ်ဖွင့်မှားပြီးတော့ဆွဲကင်ကျင့်ဆောင်ကြပါတယ်။အဲ့လိုမျိုးသောပရိပက္ခအမှုတွေဟာအသင်းတော်နုနယ်စဉ်အချိန်မှာပြိုကွဲပျက်စီးနိုင်တော်လဲပဲ။တန်ရှင်သောဝိညာဉ်တော်ဖခင်ရဲ့လမ်းပြသွန်သင်မှုကိုခံယူကြတဲ့တမန်တော်တွေဥဆောင်တဲ့အချိန်မှာတော့တမန်ကျမ်းအဖြစ်ပြဿနာကိုဖြေရှင်းနိုင်ခဲ့ပါတယ်။လွန်ခဲ့တဲ့ရက်သက်တပတ်တွေမှာအသင်းတော်ဟာပေါင်းစည်းမှုဘယ်လိုမျိုးရှိခဲ့တဲ့အကြောင်းအတွေ့အကြုံကိုလေ့လာခဲ့ကြပြီးဖြစ်ပါတယ်။အခုတစ်ပတ်မှာတော့အသင်းတော်အတွင်းပေါက်ပေါက်ခဲ့တဲ့ပရိပက္ခမှုနဲ့၆လက်မှုတွေကိုဘယ်လိုမျိုးဖြေရှင်းလိုက်ပြီးတော့ဘယ်လိုမျိုးစီလုံးချင်းကိုဆက်လက်တည်မြဲစေသလဲဆိုတာကိုလေ့လာကြရမှာဖြစ်ပါတယ်ဆိုပြီးတော့ဥပုံနဲ့ဥပု္ပ္ပစာဖြေသင်ခန်းစာကဖော်ပြထားပါတယ်